တရုတ်နိုင်ငံထဲမှာအလုပ်လုပ်နေကြတဲ့မွတ်စလင်၂000ကိုမြန်မာနိုင်ငံကိုပြန်ပို့ပေးဖို့စီစဉ်နေတယ်လို့တရုတ်ယူနန်အာဏာပိုင်တွေကမြန်မာဘက်ကိုအကြောင်းကြားစာပေးပို့လိုက်ပါတယ်။မြန်မာဘက်ကတောင်းဆိုရှိသူတွေကတော့ပြန်ပို့မဲ့သူတွေရဲ့အချက်အလက်တွေကိုအရင်ဆုံးစီစစ်ခွင့်ပေးဖို့တရုတ်ဘက်ကိုအကြောင်းပြန်ကြားထားပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုအောင်မြတ်သူပြောပြပေးပါရှင်
။မြန်မာနိုင်ငံဘက်ကနေတရုတ်နိုင်ငံထဲမှာအလုပ်သွားလုပ်နေကြသူတွေထဲမှာမြန်မာနိုင်ငံအနေနဲ့ရက်ကမွတ်စလင်တွေလည်းပါဝင်ပါတယ်။ကိုဗစ်ကရောဂါကြောင့်တရုတ်နိုင်ငံတည်းအလုံးမရှိတော့သူတွေကိုတရုတ်အစိုးရကနေရက်ပြန်ပို့ဖို့ဖိအားပေးနေတယ်လို့ပြန်ပို့ရတယ်လည်းရှိနေပါတယ်။ဒီလိုအခြေအနေမှာပဲတရုတ်နိုင်ငံယူနန်နယ်ထဲမှာရှိနေတဲ့မြန်မာနိုင်ငံကမွတ်စလင်2000ကိုပြန်ပြီးတော့လွှဲပြောင်းပေးမယ်လို့မူဆယ်မှာရှိနေတဲ့မြန်မာတာဝန်ရှိသူတွေကတရုတ်ဘက်ကဒီရက်ပိုင်းမှာအကြောင်းကြားခဲ့ပါတယ်။ဒါဟာတရုတ်ဘက်ကနေအလုံးရင်းနဲ့ပြန်ပို့ဖို့စီစဉ်တာပထမဆုံးဖြစ်ပါတယ်။နေရက်ပြန်ပို့ဆန္ဒရှိသူတွေကိုပြန်ပို့မှာဖြစ်တယ်လို့တော့တရုတ်ဘက်ကပေးပို့တဲ့စာထဲမှာရေးသားထားပါတယ်။ပြန်ပို့မဲ့သူတွေနဲ့ပတ်သက်လို့အချက်အလက်တွေကိုအရင်ဦးဆုံးစစ်ဆေးခွင့်ပေးဖို့မြန်မာဘက်ကတရုတ်အာဏာပိုင်တွေကိုအကြောင်းပြန်လာကြောင်းမူဆယ်မြို့နယ်အုပ်ချုပ်ရေးမှူးဦးစော်လင်းက VOA ကိုပြောပါတယ်
။ကျွန်တော်တို့ကတော့ကိုယ်နိုင်ငံသားမှန်တယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံသားမှန်တဲ့လူတွေကိုကိုယ်နိုင်ငံပြန်လဲလက်ခံတယ်။နိုင်ငံသားမှန်တဲ့လူတွေကိုကျွန်တော်တို့လက်ခံလို့ရှင်းပြလို့ဒီလိုသူကတော့ဒီလိုပေါ့ဟိုဒီလူတွေကလည်းခေါင်းကကျွန်တော်နိုင်ငံပြန်ပြန်လဲဆိုပြီးသူတို့ကျွန်တော်တို့ကတော့ဆိုတော့လွှဲကြည့်နေလွှဲကြည့်လို့ရှိရင်လွှဲလာတော့ကတော့ဆိုင်လာတော့ကနေဆက်တယ်။ဒီလောကကနေပြီးသူတို့စီစဉ်တယ်။စီစဉ်တယ်လို့မှန်တယ်ပိုင်းရှိလို့ရှိရင်ကျွန်တော်တို့လက်ခံမယ်။ဘာနဲ့ပိုင်းရှိရင်မှန်တဲ့လူကိုဆွဲမတင်ဘူး။ဒီလောကရဲ့အဆောင်အပိုင်းရှိပါတယ်
။သူတို့နာမည်စင်းတဲ့အချက်အလက်တွေကိုပို့ပေးမှပဲလူစစ်စေးတာပြန်ပြီးလက်ခံတာလက်မခံတာစတဲ့လူဝင်မှုကြီးကြပ်ရေးအပိုင်းကစိတ်ဆာတွေကိုတရုတ်ဘက်ကအကြောင်းပြန်လာကြောင်းမူဆယ်မြို့နယ်လောကကတာဝန်ရှိသူတူက VOA ကိုပြောပါတယ်။ပြီးခဲ့တဲ့3ပတ်လောက်ကတော့ရှမ်းပြည်မြောက်ပိုင်းမုံကိုနဲ့ပန်ဆိုင်မြို့နယ်ကြားမှာရှိတဲ့နေဆက်လမ်းတွေကနေမွတ်စလင်ရောက်တရာကျော်ကိုတရုတ်ဘက်ကမြန်မာဘက်ကိုအသိမပေးဘဲပို့ဆောင်ခဲ့ပါတယ်။ဒီကိစ္စကိုပန်ဆိုင်ရေးစခန်းကအခုထိစစ်ဆေးနေကြောင်းရှမ်းမြောက်ပိုင်း Brighter ဘက်တခုက VOA ကိုအခုလိုပြောပါတယ
်။ဒီဘက်ကနေပြီးတော့တရားမဝင်လမ်းကြောင်းကိုပြန်လည်ရောက်တဲ့မွတ်စလင်တရာကျော်ကိုအသိမပေးဘဲခန်းကဖမ်းတယ်။အဲဒီနေ့ဒီကြည့်ရတဲ့အခါကျတော့ဒါတော့ပြည်လို့ဆိုတော့ဒီချိုးကဒီမမေကဘာမှန်တဲ့အဆောက်အအုံရှိတယ်တဲ့ဒီချိုးတော့ဆောက်တာမရှိပါဘူးဆိုပြီးတော့ဒီတော့ပြည်ရရှိတော့တယ်။တရားမဝင်လာတော့ဒီတော့ပြန်လို့ဒီမိုးလုံးကြွားနဲ့မိုးကြွားပေါ့နော်။အဲ့ဒီနေရာကြီးဟုတ်တယ်။ဒါနဲ့ပြန်လို့လိုက်တော့ပြန်လို့ပြန်တော့ဆိုတဲ့ပုံစံမျိုးပေါ့နော်။ဒီလက်ရှိအခုလည်းအဲ့ဒီအစိတ်ကြတော့မပြီးချက်သေးလို့မရှိပါဘူး
။ဒီကိစ္စဖြစ်နေတဲ့နောက်မှာတရုတ်အာဏာပိုင်တွေကမြန်မာဘက်ကိုမွတ်စလင်ထောင်ပြန်လွှဲပေးမယ်ဆိုပြီးတော့စာနဲ့တရုတ်ဝင်အသိပေးလာတာလို့သူကပြောပါတယ်။တရုတ်နိုင်ငံထဲမှာတွားရောက်အလုပ်လုပ်နေကြတဲ့မွတ်စလင်အများစုဟာအလုပ်ကိုင်အဆင်ပြေကြတဲ့အပြင်တချို့ဆိုရင်လုပ်ငန်းပိုင်ဆိုင်မှုတွေလည်းရှိကြပါတယ်။အခုတရုတ်အာဏာပိုင်တွေဘက်ကမွတ်စလင်2000ကိုမြန်မာနိုင်ငံကိုပြန်ပို့မယ်လို့ပြောထားတဲ့အချိန်မှာဘယ်လိုလူတွေကိုပြန်ပို့မှာလဲဆိုတာကတော့အတိအကျအစင်းလင်းမသိရသေးပါဘူး။ကိုဗစ်ရောဂါစတင်ခဲ့ပြီးတဲ့နောက်မှာတရုတ်ပြည်မှာအလုပ်အဆင်မပြေလို့မြန်မာနိုင်ငံဘက်တန်လာသူက6လအတွင်းမှာ2000ကျော်ရှိပါတယ်။တရုတ်ပြည်ဘက်ကနေတရားဝင်လွှဲတောင်းပေးနေတဲ့မြန်မာနိုင်ငံသားကတရက်ကိုအယောက်150လောက်ရှိပြီးအများစုကကချင်ရှမ်းရခိုင်ပမာတွေပါ။အခုမွတ်စလင်2000ကိုတစုတဝေးတွေလွှဲတောင်းပေးမယ်လို့တရုတ်ဘက်ကအသိပေးလာတာဟာထူးခြားနေတယ်လို့ရှမ်းမြောက်ခြေဆိုင် Brighter အဖွဲ့ချုပ်ကပြောပါတယ်။တရင်းမျိုးတွေကြားနေရတဲ့အတွက်လည်းစိုးရိမ်မှုတော့ရှိနေတယ်လို့ UNDP တဲကမွတ်စလင်ချုပ်က VOA ကိုပြောပါတယ်။
ဒီကလူကြီးတော့ပြီးတယ်အကုန်လုံးတော့ဒါမှမသိပါဘူးဒါမှအခုတုံးတော့ပြီးတော့ဒီမှာတော့ပြောမလို့အထက်ထက်ကြီးတော့အများကြီးပေါ်ခဲ့တာပေါ့ဘာဖြစ်လို့ဆိုတာသတင်းတွေကလည်းအဲ့လိုမျိုးကြီးကြားတယ်လေနောက်ကျသူတို့ကလည်းတင်းရင်းစင်ကားထားတယ်လို့ဖြစ်နေတာလေ
ကျိုးနိုင်ငံဟာကက်ရော့ကောက်ကိုအကြောင်းပြပြီးမြန်မာနယ်စပ်ကုံတွေရေးကိုလိုလိုထိန်းချုပ်နိုင်ဖို့ကြိုးစားနေရဆိုပြီးမြန်မာကုံတွေကသူတို့အမြင်ကိုပြောကြပါတယ်ဒါ့အပြင်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာနယ်စပ်ကုံတွေရေးအကန့်အသတ်တွေတိုးလာတာကြောင့်ဒါနိုင်ငံကြီးပြည်သားတွေဖြစ်နေတယ်ဆိုပြီးတော့ကုံတွေတချို့ကယူဆကြပါဗျာ